အမေရိကန်စံတော်ချိန်ဒီကနေ့ဇွန်လ၄ရက်နေ့ဟာအမေရိကန်ပြည်ထောင်စုမှနေထိုင်ကြတဲ့အစ္စလာမ်ဘာသာဝင်တွေရဲ့ဣဒ်နေ့ဖြစ်ပါတယ်။ရမန်ဒါဥပုပ်ကာလအဆုံးသတ်တဲ့ဣဒ်ပွဲတော်မှာဆိုရင်ဆွေမျိုးမိတ်ဆွေတွေကိုဘာသာမရွေးလူမျိုးမရွေးဖိတ်ခေါ်ပြီးတော့ကျွေးမွေးအခမ်းတတ်ကြပါတယ်။အမေရိကန်မှာရောက်နေတဲ့မြန်မာမွတ်စလင်အတိုင်းဝိုင်းကရောဥပုပ်ထွက်ပြီးဣဒ်ပွဲတော်ကိုဘလို့ကျင်းပကြတယ်လဲဆိုတာနဲ့အမေရိကန်မှာစက်တင်ဘာလ17ရက်မှာအစ္စလာမ်နဲ့အဆုံးရောက်တွေရဲ့အကြမ်းဖက်တိုက်ခိုက်မှုကိုခံရပြီးတဲ့နောက်ပိုင်းအစ္စလာမ်ဘာသာဝင်တွေအပေါ်အမေရိကန်ပြည်သူတွေနဲ့အမေရိကန်အစိုးရရဲ့မူဝါဒတွေဘလို့ရှိတယ်လဲဆိုတာနဲ့အတူဘင်္ဂလားဒေ့ရှ်မှာရောက်နေကြတဲ့ရိုဟင်ဂျာမွတ်စလင်တွေကရောဣဒ်ပွဲတော်ကာလမှာဘလို့အခြေအနေရှိတယ်လဲဆိုတာကိုပြောပြပေးပါမယ်ရှင်။အမေရိကန်ပြည်ထောင်စုမှာနေထိုင်နေကြတဲ့တောင်းနဲ့ချီတဲ့မြန်မာမွတ်စလင်တွေဟာရမန်ဒါဥပုပ်လကုန်ဆုံးပြီးတဲ့နောက်ဣဒ်ပွဲတော်ကိုဆင်နွှဲနေကြပါပြီ။အမေရိကန်ရဲ့အနောက်ဖက်ခြမ်းအော်ရီဂွန်ပြည်နယ်ပေါ့တလန်မြို့လေးမှာတော့မြန်မာပြည်ကနေလာရောက်အခြေချနေထိုင်နေကြတဲ့မွတ်စလင်ဥယေဟာတထောင်ဝန်းကျင်ရှိပါတယ်။ပေါ့တလန်မြို့မှာနေထိုင်တဲ့အစ္စလာမ်ဘာသာဝင်ဦးယူဆွတ်အဂဘဲကဒီကနေ့သူတို့အိမ်မှာမိတ်ဆွေတငယ်ချင်းတွေကိုဖိတ်ခေါ်ကြွေးမွေးပြုစုခဲ့တဲ့အကြောင်း VOA ကိုအခုလိုပြောပြပါတယ်
။ဒီနေ့ဆိုတော့ရှင်ဘလူးမဆိုတိကျတဲ့ဘိုင်းလာလည်လို့ရတယ်။အဲ့ဒီဟာမှာတချို့ကဘာသာရေးနားလည်မှုလွဲတဲ့ပုံမှာကိုယ့်ရဲ့မစလင်တွေရဲ့အတိုင်းဝိုင်းတစ်ခုလည်းဖိတ်တယ်။ကျွန်တော်တို့ဆိုရင်ကျွန်တော်မှာဘေးအိမ်တောင်းဝင်းကျင်နေခရစ်စတန်ဂျူးဗုဒ္ဓဘာသာအကုန်လုံးကျွန်တော်က open house ပဲ။မစလင်ရဲ့ celebration ဖြစ်ပေမဲ့ get together with the friends and family everyone together if the guys are ready လို့ဒါပါလဲဆိုတော့ဟိုဝါကျွတ်သွားတဲ့အနေနဲ့ပေါ့နော်ဝါဖြည့်တလလုံးကဝါရှောင်လာတယ်ဝါကျွတ်သွားတဲ့အနေနဲ့ celebrate လုပ်တဲ့တော့အဲ့ဒီဘောပါပဲ
အမေရိကန်ပြည်ထောင်စုဟာ2000ခုနှစ်စက်တင်ဘာလ17ရက်နေ့မှာကမ္ဘာ့ကုန်တယ်ညီနောင်မိုးမြော့အဆောက်ဦးကြီးနဲ့ပင်တဂွန်စစ်ဌာနချုပ်တို့ကိုအစ္စလာမ်အစိုးရတွေဖြစ်တဲ့အယ်ကိုင်ဒါအဖွဲ့ကအကြမ်းဖက်တိုက်ခိုက်ခံရပြီးတဲ့နောက်လူပြူကြီးစိုးရေးဝါဒီတွေနဲ့အရက်သားတွေကမွတ်စလင်တွေအပေါ်မှာကြောက်ရွံ့စိတ်လွန်ကဲတဲ့စိတ်ချမ်းသာချက်တွေဖြစ်ပေါ်လာကြပါတယ်။အခုလိုအစ္စလာမ်ဘာသာဝင်တွေအပေါ်မှာထိတ်လန့်မှုအကြမ်းဖက်လေမလားစိုးရိမ်စိတ်နဲ့တံပြရတွေကြောင့်အမေရိကန်မှာရွှေ့ပြောင်းအခြေချနေထိုင်ကြတဲ့မြန်မာမွတ်စလင်တွေအပေါ်မှာရောဘလို့တက်ရောက်မှုတွေတွေ့ရသလဲဆိုတာကိုတော့ဦးယူဆွတ်အဂဗဲကအခုလိုပြောပြပါတယ
်။ 9/11 ပြီးတဲ့နောက်ပိုင်းမှာတဖက်ကဟိုအမြင်ဆောင်တာရှိပေမဲ့ကောင်းကျိုးတွေရပါလဲဆိုတော့တကယ်လူခွင့်ကိုလေးစားလိုက်နာတဲ့လူတွေဘာသာတိုင်းကလွတ်လပ်စွာကိုယ်ပိုင်ရှိတယ်လို့ယုံကြည်တဲ့လူတွေအားလုံးကကျွန်တော်တို့အရင်သက်ထောက်ခံတာပုံများလာတယ်။အလောင်း enforcement တွေကလည်းကျွန်တော်တို့နဲ့ keep in touch ပို့လို့တယ်။ဟိုတစ်ခါ New Zealand attack ဖြစ်သွားတော့ဆိုရင်ကျွန်တော်တို့ပလီတွေမှာလာပြီးတော့ရဲတွေကစောင့်ပေးတယ်။အဲကျွန်တော်တို့ဆိုရင်မှ community leader တွေကိုဖုန်းခေါ်တယ်။ခင်ဗျားတို့ကကျွန်တော်တို့ cell phone ကိုယူထားတို့အရင်တို့အဲ့လိုခေါ်ဆိုတော့အဲ့လိုပုံစံမျိုးနဲ့ဟို support တွေလုပ်ကြတယ်။နောက် media တွေမှာလည်းလာပြီးတော့ interview တွေလာလုပ်တယ်သူတို့လည်း support လုပ်တယ်။ဆိုတော့ support တရားကအကျန့်ဖက်ရှင်တဲ့လူတွေကတော့ရှိမှာပဲ society တိုင်းမှာဒါပေမဲ့တစ်ဖက်မှာတကယ်လူခွင့်ရမြန်လို့တဲ့လူတွေကငါအစိုးရ law enforcement တွေကမ principle ကိုမှယက်တည်တဲ့တော့ကကျွန်တော်တို့ရဲ့ life ကပိုကောင်းတယ်လို့ကျွန်တော်မြင်တယ
်။ဒါတင်တရားဥပဒေစိုးမိုးရေးအတွက်တာဝန်ထမ်းဆောင်နေကြတဲ့ရဲအရာရှိတွေအနေနဲ့ကလည်းတိုင်းပြည်တွင်အမှန်တကယ်အေးအေးချမ်းချမ်းနေထိုင်သူအစ္စလာမ်ဘာသာဝင်တွေအတွက်ဘလို့ကာကွယ်ပေးစောင့်ရှောက်နေသလဲဆိုတာကိုလည်းသူကအခုလိုဆက်ပြောပြပါတယ
်။9/11ကိုလောက်သွားတဲ့လူတွေကသူတို့ရဲ့ political ယုံကြည်မှုသူတို့လောက်သွားတာပေါ့နော်။အဲ့ဒီပုံမှာက emotionally ပြည်သူလူထုက react လုပ်တာရှိရဲ။ဒါနဲ့ဒီနေရာမှာခွဲခြားပြီးတိဖို့က law enforcement က very neutral ။ဆိုတော့ law enforcement ကဟိုလိုအပ်ရင်လိုအပ်တဲ့ protection နဲ့ပေးတယ်။နောက်တစ်ခုက law enforcement က bias ဆိုတာမဖြစ်ဘူးတကယ်တမ်းသူတို့မှာ hardcore evidence နဲ့သူတို့ကတကယ် criminal ဖြစ်တဲ့လူတွေတကယ် terrorist ဖြစ်တဲ့လူတွေပဲတကယ်အရေးယူပြီးတော့တကယ်မဟုတ်တဲ့လူတွေကြတော့ American law legal system က completely protection ပေးတယ
်အော်ဒီကမှာရှိနေကြတဲ့ Muslim အတိုင်းဝိုင်းဟာလူမှုအတိုင်းဝိုင်းအတွင်းအစ္စလာမ်ဘာသာဝင်တွေအချင်းချင်းစီလုံးညီညွတ်မှုရဖို့လူငယ်တွေအနေနဲ့ကြိုးစားလိုစိတ်ရှိလာစေဖို့အတွက်အခုလိုဣပွဲတော်ကာလမှာနှစ်ပတ်လည်တွေ့ဆုံမှုအနေနဲ့အတူတကွစုစည်းစုံတွေ့ကြပြီးကျောင်းတွေမှာထူးခြားတဲ့ကလေးတွေကိုအတိမတ်ပြုစုပေးတာတွေသာမကတက္ကသိုလ်တက်နေတဲ့ကျောင်းသူကျောင်းသားတွေကိုလည်းဆက်သွယ်တွေ့ဆုံကြတာနဲ့အတူလူမှုအတိုင်းဝိုင်းကိုတာယာစီလုံးမှုရှိအောင်စီစဉ်ဆောင်ရွက်ပေးနေတဲ့အကြောင်းကိုလည်းဦးယူဆွတ်အဂဗဲကပြောပါတယ်အခုလိုအမေရိကန်ပြည်ထောင်စုမှာနေထိုင်ကြတဲ့မြန်မာမွတ်စလင်တိုင်းဝိုင်းကဥပုပ်လကုန်ဆုံးပြီးဣဒ်ပွဲတော်ကိုကျင်းပနေချိန်မှာပဲဘင်္ဂလားဒေ့ရှ်နိုင်ငံကော့ဆက်စ်ဘဇားမှာရောက်နေကြတဲ့ရိုဟင်ဂျာမွတ်စလင်တွေကလည်းဣဒ်ပွဲတော်ကျင်းပဖို့ပြင်ဆင်နေကြပါတယ်။မွတ်စလင်တွေအတွက်အကြီးဆုံးပွဲတော်ဖြစ်တဲ့ဣဒ်ပွဲတော်နေ့မှာတော့ကော့ဆက်စ်ဘဇားဒုက္ခသည်စခန်းထဲကမွတ်စလင်အများစုဟာဘာမှမဝင်နိုင်မချမ်းနိုင်ပဲရှိနေကြတဲ့အကြောင်းမူရဇန်ဟိုစိန်ရှာကီကပြောပါတယ်။ ဒုက္ခသည်စခန်းထဲမှာကလေးဥယျာဉ်ကြီး၄000ကျော်ရှိနေပြီးမိဘမဲ့ကလေးတွေက8000ဝန်းကျင်ရှိပါတယ်။သူတို့ဟာအစ်ပွဲတော်အတွက်မပျော်နိုင်ကြဘူးလို့သူကပြောပါတယ်။အစ်ပွဲတော်ကာလမှာရိုဟင်ဂျာဒုက္ခသည်အများစုဟာအဝတ်အထည်တွေမဝယ်နိုင်ကြကြောင်းနဲ့ဒုက္ခသည်စခန်းအတွင်းအလုပ်လုပ်ခွင့်ရကြတဲ့လူနည်းစုလောက်နဲ့နိုင်ငံခြားမှာဆွေမျိုးရှိသူတွေလောက်သာအစ်ပွဲတော်ကာလဈေးဝယ်ထွက်နိုင်တယ်လို့ဆိုပါတယ်။တချို့ချမ်းသာတဲ့ရိုဟင်ဂျာတွေကတော့သူတို့ကိုယ်တိုင်ကစီးပွားကြည့်ရောင်းချပြီးငွေရှာနိုင်ကြပါတယ်။အယက်ခံကဒုက္ခသည်စခန်းတွင်မှဈေးဆိုင်တစ်ဆိုင်ဖွင့်ထားနိုင်တဲ့သူပါ
။ကျွန်တော် 90% မှနေကြတာဆိုတော့ဈေးတက်ကပိုရှင်နိုင်
ဒီဒုက္ခသည်စခန်းတွေကအများစုကပတ်သက်ရှိကြတာမဟုတ်ဘူး။ဒါကြောင့်သူတို့မှလိုအပ်ချက်ရှိလဲမဝယ်နိုင်ကြဘူး။ဝယ်နိုင်တဲ့သူကအတော့ကိုရှားပါတယ
်။အရင်နှစ်အစ်ပွဲတော်တုန်းကအဝတ်စားတဲ့တချို့ကိုအကန့်အသတ်နဲ့ပေးဝေလှူဒန်းတာမျိုးရှိခဲ့ပေမဲ့အခုအစ်ပွဲတော်အတွင်းမှာတော့ဒီလိုလာရောက်လှူဒန်းတာမျိုးမရှိတဲ့အကြောင်းဘာလူခါလီဒုက္ခသည်စခန်းကနေ VOA သတင်းတောက်မူရဇန်ဟူစိန်ရှက်ခဲကပြောပါလေရှင်။